မနေ့ကရှုခွင်းယုံနာတရားတွေထဲမှာရှုခွင်းမျက်မှောက်တိရတဲ့ပရမတ်ထတရားတွေထဲမှာအကြောင်းတိုက်ဆိုင်တိုင်းပေါ့လေဖြစ်ပေါ်ပြီးတော့ထင်ရှားလာတဲ့ရှုခွင်းအာယုတွေကိုပြစ်ဆုံးပိုင်းကြကြတဲ့တဲ့ရှိရတယ်ဆိုတော့ယောဂီများနားလည်ပြီးဖြစ်နေပါပြီ။အဲ့ဒါလိုရှိတဲ့အခါမျိုးမှာအတီးအီးမှရှိနေတဲ့ရှုွက်ပရမတ်ထတရားတွေအဲမှာအယတာနဲ့တူတဲ့သောဝါလက္ခဏာလေးတွေရှိပါတယ်ဒီဘုဒ္ဓံဘုဒ္ဓတော်ပစ္စတိဆိုတဲ့ဇဂစုမှာလည်းပဲအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်လာတဲ့ပရမတ်ထမြတ်မောက်တွေအားဖြင့်ရှိနေတဲ့ရှုခွက်ကိုရှုတိရမယ်ဆိုတာပြပါတယ်ဘယ်လိုရှုတိရမလဲဆိုတော့သူရှိတဲ့သူဖြစ်တဲ့အတိုင်းပေါ့ဘုဒ္ဓတော်ဆိုတာယထာသဘာဝတော်ဆိုတော့ပြထားပါတယ်သဘာဝတော်သူဖြစ်ရှိတဲ့အတိုင်းဒီလိုအဓိပ္ပာယ်ရပါတယ်ဖြစ်ရှိနေတာဘာတွေတုံးလို့ဆိုတော့အဲ့ဒီတည်းမှာသဘာဝလက္ခဏာနဲ့သမဉ္ဇလက္ခဏာတွေပေါ့သဘာဝလက္ခဏာဆိုတာကတော့ဘုရားအချင်းချုပ်ပြောခဲ့ပါလေကိုစီလက္ခဏာကိုစီအမှတ်သားလို့ပြောပြီးတော့တမညာလက္ခဏာကတော့အများနဲ့ဆိုင်တာမဟုတ်လို့တူညီလက္ခဏာလို့ဒီလိုပြောခဲ့ပါလေဒီတော့ဖြစ်ခိုက်ပေါ်ခိုက်လိုက်ပြီးတော့သူ့အတိုင်းရှုလို့ရှိရင်ဘာကစတွေ့ရမလဲခဏိကသမารီအားပြေသွားလို့ရှိရင်ဘာကစတွေ့ရမလဲဆိုရင်သဘာဝလက္ခဏာကစပြီးတော့တွေ့နိုင်တာပဲအဲ့ဒီသဘာဝလက္ခဏာကိုလောကီအတုံးနှုံးလေးနဲ့ထင်ရှားအောင်ဆိုပြီးတော့ကျန်ကံမြားမှာစရစလို့ဒီလိုတုံထားပါတယ်ဆရဆရဆရဆရကိုစီအရသာတပွဲထင်ရှားဖြစ်ပေါ်တဲ့အထေကိုလေးတွေဆိုတာပေါ့လေအဲ့ဒါတို့အဓိပ္ပာယ်ရပါတယ်အဲ့ဒါဒီနေ့ဇာတုနဲ့လက်တွေ့ပေါင်းစပ်ပြီးတော့တင်ပြရှင်းလင်းပါမယ်နေ့စဉ်စားရတဲ့စားဝတီထဲမှာသဝေဝတင်ထားတဲ့စားဝတီထဲမှာချူချင်းစပ်ဖာအင်္ဂါခါဆိုရဲအရသာ6ပါးဟာထိုက်တယ်လို့ပါနေကြပါတယ်တချို့အာဟာရထဲမှာချူတဲ့အရသာတချို့မှာချင်းတဲ့အရသာချူချင်းနဲ့တွဲပြီးတော့ဖြစ်တာမျိုးတွေထိုက်တဲ့တော့ရှိပါတယ်ဒါပါတော့ငံတဲ့အရသာခါတဲ့အရသာစက်တဲ့အရသာဖန်တဲ့အရသာဆိုတာပေါ့လေအရသာ6မျိုးရှိပါတယ်အဲ့ဒီအရသာ6မျိုးဟာตายาเวဖြစ်တာမဟုတ်လို့ตายาเสียဖြစ်တာမဟုတ်လို့သူကိုပါဠိလိုရัสสะလို့ခေါ်ပါတယ်ရัสสีติอัสสาติติติรัสโซสราวณีตายาเสียก้องလို့รัสสะလို့ခေါ်ပါတယ်ตายาเสียဆိုတာကတဏှာနဲ့ဒီလိုตายาတဲ့သဘောမျိုးမဟုတ်ပါဘူးကိုကြိုက်တဲ့အရာသာတွေတွေ့လိုက်လို့ရှိရင်စိတ်ကပျော်ရွှင်ပြီးတော့ကျေနပ်သွားတာပါ။ ဝင်တာသွားတာဒါကိုပြောပါတယ်အစာကြိုက်တဲ့ပုဂ္ဂိုလ်အစာနဲ့တွေ့လိုက်လို့ရှိရင်ตายရသွားတော့ပျော်သွားတော့အချိုကြိုက်တဲ့ပုဂ္ဂိုလ်အချိုနဲ့တွေ့လိုက်လို့ရှိရင်ตายရတော့ပျော်သွားတော့ကျဉ်းတတ်သွားတော့ဒါကိုပြောပါတယ်အဲ့ဒါတို့သဘောရှိတဲ့အာရတိုင်းမှာပါတဲ့အရသာ6မျိုးကိုခုနตายရစီရကောင်းတာမဟုတ်လို့ပါဠိလိုရဆလို့ဆိုထားပါတယ်နော်နေ့စဉ်စားရတဲ့အစားအစာတွေမှာအဲ့ဒါဒီပါရပါလေသူကတော့အရသာတွေကိုစီကိုစီပေါ့လေဒီအရသာလေးတွေပါရပါလေထို့အတူပဲမျက်မှောက်တွေအားဖြင့်ထင်ရှားတဲ့နယုတ်တရားတွေမှာလည်းပဲအရသာတပွဲပေါ့လေကိုစီကိုစီအဲသဘာဝလေးတွေရှိနေပါလားကိုစီကိုစီရှိနေတာလေးတွေပေါ့တခြားအဲယုံမှာဆိုလို့ရှိရင်ပြောင်းလဲတတ်တဲ့သဘောနာမှာဆိုလို့ရှိရင်တိတတ်တဲ့သဘောဒါအကျဉ်းစားအားဖြင့်ပေါ့လေအဲဒီယုတ်ဒီထဲမှာဆိုလို့ရှိရင်အရှိကယုတ်ကြည်လေးပါးတဲ့ကပထဝီဓာတ်မှာဆိုလို့ရှိရင်မာယောစန္ဒနဲ့သဘောအနုညာနဲ့သဘောအဘောမှာဆိုလို့ရှိရင်ဆူဆွတ်တဲ့သဘောတွဲတဲ့သဘောခဲတဲ့သဘောပေါ့လေးတဲ့သဘောတေဇောမှာဆိုလို့ရှိရင်ပူတဲ့နွေးတဲ့အေးတဲ့အခိုးဓာတ်ပေါ့တဲ့ဓာတ်ပေါ့လေနော်ဝါယောမဆိုလို့ကြီးတောင်တင်းလှုပ်ရှားတဲ့သဘောပေါ့လေ။ဒါတွေကအခြေခံယူကြည်လေးပါမှာသူတို့ပိုင်တဲ့သဘာဝတွေပေါ့လေ။သူတို့ကိုယ်စီသဘာဝတွေအဲ့ဒါယတာတဖွဲ့ယတာနဲ့တူပါတယ်။ယတာနဲ့တူလို့သူတို့သူတို့ကိုစရစလို့ခေါ်ပါတယ်။နတ်တရားစုမှာလည်းပဲစိတ်ဟာအာယုန်တိတတ်တဲ့သဘောအာယုကိုစတင်ပြီးတော့ယူတတ်တဲ့သဘောဖတ်တာဟာလည်းပဲထိတွေ့တဲ့သဘောဝေဒနာလည်းခံစားရတဲ့သဘောပေါ့လေ။နတ်တရားတွေမှာလည်းပဲကိုစီကိုစီအဲ့ဒါလေးတွေရှိပါတယ်။အဲ့ဒါလေးတွေကိုဘဝတိတိဘာဝဘဝတိဆိုတာပရမတ္ထအားဖြင့်ပေါ်နေဖြစ်နေလို့ဘာဝလို့ခေါ်တယ်တနည်းအားဖြင့်ပရမတ္ထအားဖြင့်ရှိနေခြင်းရှိနေခြင်းထင်ရှားနေခြင်းရှိနေခြင်းကိုဘာဝလို့ခေါ်ပါတယ်။အဲ့ဒီဘာဝတွေဟာကုဏကိုစီကိုစီပေါ့လေ။ယုံမှာလည်းပဲကိုစီကိုစီကိုယ်ပိုင်လက္ခဏာလေးတွေနာမှာလည်းပဲကိုစီကိုစီလက္ခဏာလေးရှိရတာ။အဲ့ဒါလေးတွေကိုစကောဘာဝစဘာဝစကောကိုစီကိုစီဖြစ်သောစဘာဝမျက်မှောက်တွေအားဖြင့်ဖြစ်နေရှိနေတဲ့အထေကိုတဲ့အဲ့ဒါကိုပဲစဘာလို့ခေါ်ပါတယ်အဲ့ဒါကိုထင်ရှားအောင်ဆိုပြီးတော့အရသာနဲ့တူလို့အဲ့ဒီထင်ရှားဖြစ်နေရှိနေတဲ့အရာလေးတွေကိုရသလို့တမျိုးခေါ်ထားပါတယ်အဲ့ဒီရသဒီမှာလည်းပဲကိုစီကိုစီပေါ့လေရသတွေရှိတယ်လို့သဘောဝတရားတွေမှာလည်းဒီတိုင်းရှိနေပါတယ်ဓမ္မစရသလို့ခေါ်ပါတယ်ဓမ္မအဲ့တော့စရသနဲ့သဘာဝအဆိုသာကွဲတဲ့အဓိပ္ပာယ်အတူတူပါပဲထင်ရှားအောင်ဆိုပြီးတော့တင်စားပြီးတော့နိုင်ရှင်ပြီးတော့ပြထားတဲ့သဘောပါပဲဒါလေးတွေကတော့နေ့စဉ်အစားနဲ့မกินနိုင်တဲ့ပုဂ္ဂိုလ်တွေဟာလေးလေးနက်နက်စဉ်းစားနေဖို့မလိုအောင်ဒါအမှန်ထင်ရှားတာပါပဲသူကတော့ဒါတရားလုံးစားကြည့်လို့ရှိရင်တရားလုံးထဲမှာခြုံတဲ့အရာသာပါတယ်ပေါ့လေခြုံတဲ့အရာသာတည်တာပဲတံမြာတိစားကြည့်လို့ရှိရင်တံမြာတိမှာခြုံတဲ့အရာသာရှိတော့ခြုံတာတည်တာပေါ့ယုတ်သီးစားကြည့်လို့ချင်းလည်းဆက်တိုင်းတည်တာပေါ့ခ ခဏဖန်နေရတာတခုခုပေါ်လေးစားကြည့်လို့ရှိရင်ဖန်နေရတာတည်တာပေါ့ပြီးတော့စားစားကြည့်လို့ရှိရင်ငန်းနေရတာတည်တာပေါ့ခါတဲ့အရာတွေပေါ့လေရှိပါတော့ကျင်းကားစီတို့ဘာတို့စသည်ခါတဲ့ຢာတွေစားကြည့်လို့ရှိရင်ခါတဲ့ຢာတာတည်တာပေါ့တူတူဒီຢာတာတွေကဓာတ်ကြီးပါပဲလို့ဒီလိုတော့အကောင်ထည်နေနဲ့တော့မြင့်မြင့်တင်ပြလို့တော့မရပါဘူးစိတ်နဲ့သိရတဲ့အရာတွေပါဒီတော့အထက်တရထဲမှာဒီရတာတွေအရှိနေသလိုပေါ့လေကိုယ်ထဲမှာလည်းပဲအဲ့ဒီလိုပဲပေါင်းစုပြီးတော့အခဲလိုက်အခဲလိုက်ဖြစ်နေတာဒါတွေကရှိနေတာချီးတဲ့အခဲလိုက်အခဲလိုက်အတွဲလိုက်အတွဲလိုက်ပဲဒါတွေကိုသတိပ္ပဆာနဲ့ဝါကြည့်ရတာပဲဝါကြည့်လို့ရှိရင်အဲ့ဒီတည်းမှာရှိနေတဲ့ရတာနဲ့တူတဲ့သဘာဝတစ်ခုကိုတော့တွေ့ရတာပဲဆွေးကြပါစို့ဝမ်းပိုက်ဆိုင်ပြီးတော့ဖောင်းမှုမှတ်တယ်ဖောင်းစရာကတော့ဟောရအပြောပေါ့သဘောပေါ့တိတိကျစူးစိုက်မှတ်လို့ရှိရင်တောင်တင်းလှုပ်ရှားတဲ့သဘာဝရတာနဲ့တူတဲ့သဘာဝတွေ့နိုင်တာပဲပေမှုပေါ်လာတဲ့ခါရောခါမှလည်းတေချာဆုဆိုင်မှလို့ရှိရင်ရော့ပြီးတော့ငြိမ်ကြပြီးတော့ရွေ့ရှာရွေ့ရှာသွားတာပေါ့လေသဘာဝအစီတွေ့နေတာပဲအဲ့ဒါရတာတဖွဲ့ပေါ့လေဝါယဒမှာရှိနေတဲ့တောင်တင်းလှုပ်ရှားရွေ့သွားတဲ့သဘာဝအတည်တယ်လို့ဆိုရပါတယ်သုသာတမန်ကရှန်ကမှတ်လို့ရှိရင်တော့မသိပါဘူးဖောင်းပိမှုခေါ်တဲ့ရှုခွဲအာယုံနဲ့တက်အောင်လို့ဇန်တဘောချိန်ရမှုမရှိဘူးအဘူတပြင်းအားဆိုင်မှုလည်းမရှိဘူးနှိုးချတက်ကြွဖြက်လက်တဲ့သဘောလည်းမရှိဘူးအိစစ်စစ်ရော်ရဲရဲညောင်းညောင်းနာနာကြီးဆိုလို့ရှိရင်တော့မရှိဘူးနှိုးချတက်ကြွဖြက်လက်နေရပဲအဲ့ဒီစီရှုခွဲစီရှုတဲ့စိတ်ကလေးရောက်သွားအောင်တွန့်ပေးရမယ်တွန့်ပေးပြီဆိုလို့ရှိရင်တဲ့တဲ့အဲ့ဒီဘောကျသွားတဲ့အခါမှာပုတ်တိုက်တကယ်သူဖြစ်ပြီးတော့ထိပါတဲ့သဘောပေါ့လေဥစ္စာတော့ဖြစ်တော့တာပဲဒါရှုမှုကိစ္စပြည့်စည်တာပါပဲသို့တော့ခဏိကသမာဓိအာမပြည့်သေးလို့ရှိရင်တော့တစ်ခါတစ်ခါမှာပုံတန်တာပေါ့လေဘိုက်ပုံတန်တာပေါ့မှာစိတ်ကတင်နေလိမ့်မယ်ဒီဝိဇိကိစ္စမရှိဘူးတခြားဘာမှမရောက်ပြီးတာပါပဲအထုဆာမှာတော့သဘာဝမသိနိုင်သေးဘူးတခါတခါမှလည်းဖောက်မှုပိန်မှုခေါ်တဲ့အာကာရအခြေအနေပေါ်မှာအချင်းရပေါ်မှာလည်းတည်ရင်တည်နေလိမ့်မယ်ဘာမှကိစ္စမရှိဘူးအားသိပ်ပါများလို့ရှိရင်နောက်တော့ဆွဲပြတဲ့သတိဖြစ်ပြီးတော့စူးစီးမှုခဏိကသမားကြီးအားပြေလာတဲ့အခါမှာခဏပုံတန်ထာနဲ့ဖောင်းမှုပိန်မှုချင်းရအာကာရကိုကြော်ပြီးတော့တောင်းတဲ့သဘောမှာရောက်သွားလို့ရှိတောင်းတာနေသိတာဒါအရသာတစ်ဖွဲ့သိတာတင်းတဲ့သဘောမှာစိတ်ကလေးကြသွားလို့ရှိတင်းတာသိလာမယ်လှုပ်ရှားတဲ့သဘောမှာစိတ်ကလေးကြသွားလို့ရှိလှုပ်ရှားတဲ့သဘောမှာစိတ်ကလေးသိလာမယ်အဲ့ဒါအမှန်သိတာပဲဒီတော့ဖောင်းမှုပါတဲ့ရှုမှတ်တဲ့အခါမှာရုပ်ပိုင်းဆိုင်ရာအပိုင်းသုံးပါရှိတယ်တတန်ဌာနပုံဌာနအပိုင်းတစ်ပိုင်းနေအာကာရအချင်းရအချင်းဒီအပိုင်းတစ်ပိုင်းနဲ့သုံးခုနစောစောပိုင်းကပြောခဲ့တဲ့သဘာဝအပိုင်းတစ်ပိုင်းပေါ့လေသုံးပိုင်းရှိပါတယ်အထုဆတ်မှာတော့စိတ်ဆိုတာပညာပုံမှာပဲအကျေစားကများအကြည့်ကြီးပါနေတော့တပည့်တကယ့်သဘာဝအစစ်ကိုထုတ်နှုတ်ပြီးတော့မသိနိုင်သေးပါဘူးမနေ့ကပြောသလိုပေါ့ဟိုနောက်တစ်ခုပါးစားထည့်ထည့်လိုက်တဲ့အခါမှာချက်ချင်းအရသာမသိပါဘူးဝါလိုက်မှဝါလိုက်မှအရသာထွက်လာတာပဲ ဒီတော့အထုတ်အထုတ်ချင်းတော့ဘဝပင်မှုကိုအစအထုတ်အထုတ်ချင်းရှုရှုချင်းတော့အဲ့ဒါတော့မသိနိုင်သေးဘူးတခါတခါမှာပုံရုပ်ပေါ်မှာသွားရောက်မဲ့စိတ်ကတခါတခါမှာရှင်းရအကာရရုပ်ပေါ်မှာသွားရောက်မဲ့တော်တော်လေးတတိသမารီအားပြည့်လာတဲ့အခါကျမှအဲ့ဒီပုံရုပ်နဲ့အကာရရုပ်ကိုကြော်ပြီးတော့တဘာဝသွားပြီးတော့ဆိုင်နိုင်ပါတယ်အဲ့ဒီတဘာဝဆိုင်ပြီးဆိုလို့ရှိရင်ခုနငင်းလက်ကိုဝါလိုက်တဲ့အခါမှာထွက်လာတဲ့အရာသာဘာပဲဆိုတော့သိတယ်လို့ဟောဒီတည်တည်ချာချာစုဆိုင်မှလို့ရှိရင်ဖုံးပင်မှုအရာသာတစ်ဖွဲဘာဆိုတာကောင်းကောင်းသိလာပါတယ်ဒီတော့အရှိမတဲ့အခါမှာတော့ပုံနဲ့ဟန်ထင်းစီပြီးဆိုတော့ရောမှတ်လိုက်ပေါ့ကိစ္စမရှိပါဘူးသို့သောတောင်တင်းလှုပ်ရှားတဲ့သဘောကိုသိအောင်မှားရတယ်ဆိုတဲ့သဘောကဒါတော့နားလည်ထားပါတယ်တော့ခန္ဓာနောက်တစ်ခုဝါတယ်ဆိုလို့ရှိရင်ဝါပဇာတဲ့ရောက်ရောက်ချင်းတော့ဘယ်သိမလဲဝါလိုက်တဲ့ခံမှသိတာပဲတော့အဲ့ဒါပဲဒီတော့အစအစာကိုတည်တည်ချာချာသတိထားပြီးတော့တဲ့တဲ့ဝါပါမှသတိထားပြီးတော့ဝါပါမှချိန်ပြီးတော့အဆိုင်ပြီးတော့ဝါပါမှအရသာကရှာပေါ်မှာပေါ့လေထိထိမိမိရောက်လာတာအဲ့ဒါမှသိတာပါပဲဒီတော့ယောဂီကိုမေးလိုက်တဲ့အခါမှာဖောင်းမှုတည်တည်ချာချာစုဆိုင်မှတ်ခဲ့လားပေါ်ပေါ်ရင်းမှတ်ရလားပိန်မှုကိုပေါ်ပေါ်ရင်းမှတ်ရလားသူ့အလုပ်ကိုမေးရပါလေစူးစူးစိတ်စိတ်ကောအားအပြည့်နဲ့မှတ်ခဲ့လားတကယ်လို့မှတ်တယ်ဆိုရင်ဘာတိသွားတယ်လဲယောသာသာယောဂီကပြောနိုင်ရမယ်အဲ့ဒီပေါ်ရောက်တယ်ဆိုလို့ရှိရင်ဒါရောက်တာသိရမယ်လေဝမ်ပိုက်ပုံသဏ္ဍာန်ကြီးတိသွားတယ်လားဖောင်းနေပိနေအချင်းအလောက်တိရလားသုံးပုံအဲ့ဒါကြော်ပြီးတော့တစ်ခုခုတောင်းတာတင်းတာလှုပ်တာတစ်ခုတိသွားတယ်လားဆိုတာယောဂီကကိုရွေးတင်ပြနိုင်ရမယ်အဲ့ဒီလိုမှတင်ပြနိုင်ဘူးဆိုလို့ရှိဟိုပြောဒီပြောတောင်ပြောမြောက်ပြောဆိုလို့ရှိရင်တော့အဲ့ဒီယောဂီဟာပင်နိုင်ဗရဏအာယုကိုအလေးထားပြီးတော့မရှုမှတ်ဘူးဆိုတာပေါ့လေအဖြေထွက်နေပါတယ်အဲ့ဒါယောဂီတွေသတိထားရဖို့ပါပဲဒီတော့ကိုရဲမှစိုက်ပြီးတော့ထိရှားပေါ်တဲ့အမှုရာကိုခုနစောစောဘင်းကပြောခဲ့တဲ့အတိုင်းစံတဘောအနေသတိပဋ္ဌာန်အနေနဲ့ပေါ်ဒီမှာအာအပြည့်ထည့်ပြီးတော့သူဖြစ်တဲ့အတိုင်းရှုလို့ချင်းဘူတံဘူတတော်ဆိုတာဖြစ်နေတာကိုရှိနေတာကိုသူဖြစ်ရှိတဲ့အတိုင်းပေါ်ဒီရှုရဲ့ဆက်လက္ခဏာတော်မစစ်ရစ်တာဆက်လက္ခဏာဆိုတာကိုယ်ပိုင်လက္ခဏာလေးအနေနဲ့သိလာတယ်ဒုဗ္ဗေလက္ခဏာဆိုတာအဲထူးခြားတဲ့လက္ခဏာခေါ်ပါတယ်ဝိစီစာလက္ခဏာလို့လည်းခေါ်ပါတယ်အဲဒီလက္ခဏာကအတီးတီးသူတို့မှသာရှိနေတာဥပမာဖြင့်တောင်တင်းလှုပ်ရှားတဲ့သဘောဆိုရင်ဝါရောရဲ့ကိုယ်ပိုင်ပဲထူးခြားတဲ့လက္ခဏာပဲအဝိနိကလက္ခဏာလို့ခေါ်ပါတယ်ထူးထူးခြားခြားတီးတီးခြားခြားပေါ့လေအခြားဟာနဲ့မရောပဲနဲ့တည်နေတော့တာပါပဲအဲ့ဒါစလက္ခဏာတော်ပစ္စတိဆိုတာပေါ့လေသူကိုယ်ပိုင်ကိုယ်စီလက္ခဏာနေရာအဖြစ်ရှုလို့တည်နေတာတဲ့ဒီလိုအဆိုရှိပါတယ်ဓမ္မဒီတော့ကိုယ်တွေကဖြစ်ပေါ်သမျှတွေသူတို့ဖြစ်ဆက်လိုက်ပြီးတော့အခုလိုနီးတယ်ပေါ့လေရှုလို့ရှိရဲ့တဘာဝလက္ခဏာတွေသူအရှိအတိုင်းပေါ့လေထူးထူးခြားခြားတိကျတိလာတယ်ဆိုတဲ့ဟာဆွဆွမြေမြမှတ်ရတာပေါ့ဒါတော့တင်လားဆိုတော့မဟုတ်ဘူးတူကြီးလက္ခဏာလည်းတိလာတယ်ဆွေးကြပါစို့ခုနအတုံးလေးအဖက်ကလေးကိုဝါလိုက်တဲ့ခါကျတော့ထွက်လာတဲ့အရသာလေးတွေကရှာပေါ်ရောက်သွားတာအဲ့ဒါလေးတွေတိတိနေတာရသာလေးတွေပျောက်ပျောက်သွားတယ်အဲသူ့အတိဓာလေးတွေပျောက်ပျောက်သွားတယ် ချိုးတဲ့အရာသာရှာဖို့ရောက်လာလို့ရှိရင်ခဏလေးပျောက်သွားတယ်သူတည်တဲ့စိတ်ကလေးတွေပဲပျောက်သွားတယ်ရှင်တဲ့အရာသာရှာဖို့ရောက်လာလို့ရှိရင်အဲ့ဒါတွေတခဏကြီးပျောက်သွားတယ်အရာသာလည်းပျောက်သွားတာပဲသူတည်တာလည်းပျောက်သွားတာပဲအခြားအခြားအရာသာတွေလည်းပဲရှာဖို့ရောက်လာတိုင်းရောက်လာတိုင်းဒီလိုရှိလို့ရှိရင်အရာသာရောတခဏချင်းရှာဖို့မပေါ်ပြီးတော့သူတည်တဲ့စိတ်ကလေးတွေပဲပျောက်ကွယ်သွားတာပဲဒီတော့ဖြစ်ပေါ်ပြီးကွယ်ပျောက်သွားတဲ့အချင်းအရာကတော့အရသာတိုင်းမှာပြတ်နှံပြီးတော့တီးနေတယ်။အဲဒီအရသာတီးတဲ့စိတ်ကလေးမှလည်းပဲအကုန်လုံးပြတ်နှံပြီးတော့တီးနေတယ်။အားလုံးတူညီနေတယ်။ထူးခြားတာမဟုတ်ဘူး။တီးခြားလည်းမဟုတ်ဘူး။အားလုံးနဲ့ဆိုင်နေတဲ့သဘောလေးတွေပေါ့ဒါခေါ်ပါတယ်ဓမ္မ။အဲဒါကိုပါဠိလိုသမ္မညလက္ခဏာခေါ်ပါတယ်။တန်တူနေတဲ့အချင်းအရာတဲ့ဓမ္မ။သမာနောဘာဝသဘာဝသမာနောပေါ်ပြီးတော့ပျောက်ပုံအားဖြင့်တူညီသောဘာဝထင်ရှားတဲ့အမတာတဲ့အဲဒါအဲ့ဒီလိုအနေနဲ့တဆင်တိုးပြီးတော့တည်လက်တပါတယ်ဒီတော့ဒီစကားအရာဆိုလို့ရှိရင်ဖြစ်ပေါ်နေတာရှိနေတာကိုသူဖြစ်တဲ့ရှိတဲ့အတိုင်းအခုလိုစံတဘောပါပြီးတော့တတိပဌာနီယတည်တည်ချာချာရှုမှတ်လို့ရှိရင်ရှုမှတ်ခံရှုခွင့်အာယုံရဲ့ကိုယ်စီတဘာဝလည်းပဲတည်မယ်သူတို့ပြောက်ွယ်သွားဖို့တူညီတဘာဝလည်းပဲတည်လာပဲအဲ့ဒါဟာအမှန်တည်တာပဲအမှန်တရားကိုတည်တာပဲဓမ္မဒီတောင့်တလှုပ်ရှားရွေသွားတဲ့သဘောတွေဟာမုံမုံမွားမွားတွေပေါင်းဆက်ထားတဲ့ခန္ဓာ၅ပါးခေါ်ပါတယ်။ရုပ်ခန္ဓာအဲရုပ်ခန္ဓာလို့ခေါ်ပါတယ်။အဲဒီမုံမွားတွေတမုံကနေပြီးတော့နှမုံစသည်ဆူလိုက်တဲ့အခါဆိုတော့အခဲကြီးလို့အပေါင်းစုကြီးလို့ဖြစ်လာတယ်ဓမ္မ။အဲဒါပါဠိလိုခန္ဓာလို့ခေါ်ပါတယ်။ရုပ်အစုဝါယောဓာတ်အစုပေါ့လေ။ဝါယောဓာတ်ပေါင်းစုနေတာပေါ့လေ။ဒါရုပ်ခန္ဓာအစ်စ်ကိုတိလိုက်တာပဲတောင့်တင်းလှုပ်ရှားတဲ့သဘောကိုကွက်ပြီးတော့တိလိုက်တယ်ဆိုလို့ရှိရင်သူ့မှာရှိနေတဲ့သူများနဲ့မတူတဲ့ထူးခြားတဲ့တိကျသဘာဝတစ်ခုကိုကွက်ပြီးတော့တိလိုက်တာပဲပြီးတော့သူဟာထိလို့ရစကားနဲ့အတွက်အာရဏအနေနဲ့ပြောလို့ရှိရင်ဖတ်တပါယတနာကိုတိလိုက်တာပဲသူသဘောသူဆောင်းနေတဲ့ဓာတ်အနေနဲ့ဓာတုအနေနဲ့ပြောလို့ရှိရင်ဖတ်တပါဓာတ်ကိုလည်းပဲတိရရောက်တာပဲသစ္စာအနေနဲ့ပြောမယ်ဆိုလို့ရှိရင်သူဟာသစ္စာ၄ပါးတည်းကဒုက္ခသစ္စာတွေမှာပါတာပဲယုတ်ဒုက္ခသစ္စာတွေမှာပါပါတယ်ရုပ်တက္ကသစ္စာကိုသိရရောက်တယ်အခုလို့အာပြည့်နဲ့ရှုလို့အောင်ထဲမှာစိတ်နဲ့တဲ့ပြီးတော့တောက်တင်းလှုံရှားရွေသွားတဲ့သဘောလေးကိုကြည့်တဲ့တဲ့ဓမ္မရောက်လို့တည်သွားပြီဆိုလို့ရှိရဲ့အမှန်တည်ဖို့အသိပညာတွေပေါ့လေအမျက်တွေထွက်လာတယ်သူဖြစ်ခိုင်လိုက်ပြီးတော့မရှုဘူးဆိုလို့ရှိရင်တော့အဲ့ဒါမတည်ဘူးမတည်ဘူးဆိုလို့ရှိရင်အတိညာဆုံးရှုံးသွားတယ်အတိညာမဖြစ်ဘူးဆိုလို့ရှိရင်မတိတွေဖြစ်တာပေါ့အဲ့ဒီမတိတွေကအဝိဇ္ဇာခေါ်ပါတယ်အဝိဇ္ဇာဆိုလို့ရှိရင်တော့ရိုးရိုးမတိတာမဟုတ်ဘူးအတိမှားတွေလည်းဖြစ်နေတာပဲအမှန်မတိရင်အလွဲတွေလည်းလျှောက်သေးတာပဲတိမ်တလားဖုံးနေတဲ့မျက်စိဟာတကယ်အရှိအမှားကိုလည်းပဲမမြင်သလိုတခါတခါမှုံမောမောမြင်ရလို့ရှိရင်လည်းပဲပြီးပြီးသားသားအမှားမမြင်ဘူးလုံးဝမမြင်တော့လည်းရှိတယ်မြင်ပေမဲ့လို့ပြီးပြီးသားသားမှန်မှန်ကန်ကန်မသိဘူးအဲ့ဒီသဘောပဲအဝိဇ္ဇာဆိုတာကဥဒ္ဓမဇာနိယရောသတိပဋ္ဌာနိယရောရှုလို့အောင်ထဲမှာစီတဲ့တဲ့ပြီးတော့တောင်းနဲ့တင်းနဲ့လှုပ်ရှားတဲ့သဘောတစ်ခုမှာစိတ်ကလေးစိုက်ကြသွားပြီဆိုရင ယုတ်တုကသစ္စာထိုက်တဲ့အဲယုတ်ယုတ်ခန္ဓာကိုသိသွားတာပဲအာရဏတဲ့အတ္တလည်းသိတယ်အထုအဖြစ်ယုတ်သစ္စာအဲယုတ်တုကသစ္စာထိုက်တဲ့တရားကိုလည်းသိသွားတာပဲဒီမှာအတ္တတွေဖြစ်သွားတာပေါ့အလင်းရောက်တော့အပေါင်ပြောက်ဆိုတာပေါ့ဒီတကယ်အမှန်ဒုက္ခသစ္စာတရားပေါ်မှာအလင်းရောက်သွားပြီဆိုလို့ရှိရင်အမှောင်မရှိဘူးပေါ့အမှောင်ကင်းသွားတာပေါ့တမင်ဖြောက်ဖို့မလိုတော့အဲ့ဒီအမှောင်အလင်းထွန်းကြီးလိုက်တာနဲ့အခန်းထဲမှာထွန်းကြီးလိုက်တာနဲ့အမှောင်အလိုလိုရောက်သွားတာအတိရောက်တာနဲ့မတိပြောက်သွားတာပဲအဲ့ဒါလို့နီးနဲ့တိအောင်မလိုဘူးဆိုလို့ရှိရင်မတိတွေကထပ်နေတော့တာပဲဒီမှာတမနစ်မှာမသိဘူးဆိုတမနစ်မသိတွေထားနေတာပဲ9မိနစ်ဆိုရင်မသိတွေ300တနားရီဆိုလို့ရှိရင်3600ဆိုတာပေါ့လေမသိတွေထားနေတာပဲတိတိကျစုလို့ရှုလို့ရှိရင်တော့အသိတွေတစ်ခါလေးဖြစ်ပြီးတော့မသိနေရမှာအသိတွေရောက်လာဟိုကတနားရီမှာ3600ဖြစ်သလိုအသိကလည်း3600ဖြစ်လာတာပဲဒီတော့တိတိကျမရှုလို့ရှိရင်အရှုံးကြီးပဲတိတိကျရှုလို့သိလို့ရှိအမျက်ကြီးပဲဆိုတာပေါ့လေအဲ့ဒါတွေ့ရမယ်ဒီတော့ယောဂီတွေတွေ့ကြည့်ရမှာပေါ့ပြီးတော့တနေ့လုံးမှရှုမှတ်တာဟာအရှုံးနဲ့အမြတ်ဘယ်သင်းကတာတယ်လဲဆိုတာပေါ့ဒီတော့အမှတ်တမဲ့နဲ့လုံးလို့ရှိရင်ပေါ်တာကိုမှတ်ဖို့ဆိုလို့ရှိရင်အရှုံးကြီးပဲပေါ်တာကိုစိစစရှုလို့သိပြီဆိုလို့ရှိရင်အမြတ်ကြီးပဲဒါပဲအဲ့ဒါလိုအမြတ်ရတယ်ဆိုလို့ရှိရင်အိက္ခမစုခဆိုတာအမြတ်ကြီးရနေတော့တာပဲကာမစုခကိုဆွလို့ရဂျိုနဲ့သွားပြီအဲ့ဒါလိုမရဘူးဆိုလို့ရှိရင်ကာမစုခဆွလို့ရတဲ့အတွက်ဟိုဘက်ကလည်းဆုံးရှုံးသွားပြီဒီဘက်ကလည်းဘာမှမရဘူးဆိုလို့ရှိရင်တော့အရှုံးနှစ်ဖက်ဖြစ်သွားပါပြီအဲ့ဒါလိုအဖြစ်မခံကြပါနဲ့ဒီအလုတ်ဟာကိုယ့်ဘဝကိုညှင့်တင်ပေးတဲ့အလုတ်ပါကိုယ့်ဘဝကိုထွန်းတောက်အောင်ပေါ့လေအည်သွေးတွေရှိလာအောင်လို့ညင်တည်ပေးတာလောက်ပါဒီတော့မျက်မြနုံနုံတံပိုးထားပြီးတော့ရိုးရိုးတည်သေးနဲ့စိစိဆတ်ဆတ်လှုပ်ဖွေရအတွက်ဒီနေ့ထပ်မှပြီးတော့လေးနဲ့တိုက်တွန်းလိုက်ပါတယ်တင်တော်ကြီးပြည့်သွားပါပြီဒီမှာပဲရောက်ကြဦးစို့
သာဓုသာဓုသာဓု